ပြည်တွင်းဆစ်ဖြစ်နေတဲ့အိမ်ကြီးချင်းမြန်မာနိုင်ငံဘက်ကနေပြီးတော့မိုးရေဆေးဝါးအမြောက်များဖမ်းဆီးရမိနှုံးကပိုးပြီးတော့မှများလာနေတယ်လို့ထိုင်းနိုင်ငံမိုးရေဆေးဝါးနှင်းနီးအဖွဲ့ကပြောလိုက်ပါတယ်။မတ်တဖတ်မင်းစိတ်ကြွဆေးအိုက်စ်လို့ခေါ်တဲ့ခရစ်စတမတ်ဆေးပြားတွေကိုမိုးရေမောင်းကိုသမားတွေကတောတောင်ထူထပ်တဲ့မြောက်ပိုင်းဒေသဒါမှမဟုတ်မဲခေါင်မြဝန်းမြစ်ကြောင်းတစ်ဆောက်ကနေထိုင်းနိုင်ငံထဲကိုပို့ဆောင်နေတာလို့မိုးရေဆေးဝါးထိန်းချုပ်ရေးဘုတ်အဖွဲ့OMCB ရဲ့ဒုတိယအတွင်းမှုချုပ် Ruth Parasat ကပြောသွားတာဖြစ်ပါတယ်။အင်အားတောင့်တင်းတဲ့မွေးစေဝါကိုင်းတွေကဒေသခံလက်နက်ကိုင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမွေးစေဝါချက်တဲ့ဓာတ်ခွဲကန်တွေစောက်ထားတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ Writer သတင်းဌာနကမေးမြန်းတဲ့အခါမှာတော့ဒီလိုမျိုးစစ်ကောင်စီပြောခွင့်ရကဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။ဒါပေမဲ့လည်းမွေးစေဝါတိုက်ဖြတ်ရေးအင်းကြီးချင်းနိုင်ငံနေနဲ့လက်တွဲလှုပ်ဆောင်မှုအတွက်တန်ဓိဋ္ဌန်ချထားတယ်လို့အရင်ကပြောခဲ့ပူးပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်ပြိပခါတွေကြောင့်လက်နက်ဝယ်ယူဖို့လိုအပ်နေတဲ့အတွက်မွေးစေဝါတွေကိုအခုလိုတိုးပြီးတော့ထုတ်လုပ်လာရတဲ့အကြောင်းရင်းဖြစ်စေတယ်လို့လည်းထိုင်းအာဏာပိုင်တွေကသုံးသပ်ပါတယ်။2024ခုနှစ်ပထမ8လခွဲအတွင်းမှာတော့ထိုင်းနိုင်ငံရဲ့မြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့မဲဟောင်ဆောင်ပြည်နယ်တွေမှာတော့မွေးစေဝါဖမ်းဆီးရမိနှုန်းက182ရာခိုင်နှုန်းအထိတိုးလာတာပါ။2023ခုနှစ်တုန်းကတော့မွေးစေဝါအလုံးရေ346တန်းဖမ်းဆီးရမိခဲ့တယ်လို့ ONCB ရဲ့စည်းရင်းကိန်းကဏ္ဍနေမှာဖော်ပြပါတယ်ရှင်။